Bangladesh နိုင်ငံ Cox's Bazar ခရိုင်တွင်ကပင်လယ်ကမ်းခြေတစ်ခုမှာအစ်ပွဲတော်တွားရောက်ပြီးတော့ဆင်နွှဲတဲ့ Rohingya ဒုက္ခသည်450ကျော်ကို Bangladesh ရဲလုံခြုံရေးတွေကပုတ်တပုနေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အခုလိုမျိုးယာနဲ့ချီပြီးတော့ထိန်းသိမ်းခံလိုက်ရတဲ့ Rohingya ဒုက္ခသည်တွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတာဝန်ခံတွေနဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကထိန်းသိမ်းထားတဲ့စခန်းကနေတွားပြန်ပြီးတော့ခေါ်ထုတ်ခဲ့ကြရပါတယ်။နှစ်ရှည်လများအပြင်ထွက်ခွင့်ပိတ်လောင်ခံထားရတဲ့ဒုက္ခသည်စခန်းတွေထဲက Rohingya ဒုက္ခသည်တွေဟာအခုလိုမျိုးဘာသာရေးပွဲတော်အထိမ်းအမှတ်နေ့တွေမှာလွတ်လပ်စွာပျော်ရှင်လိုတဲ့အတွက်ရတဲ့နီးလန်းနေနဲ့ခိတခဏတာထွက်ခွာကြတာသာဖြစ်ပါတယ်လို့ Rohingya ဒုက္ခသည်တယောက်ကပြောပါတယ်။ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားရာရမန်ဒန်ဥပုပ်လရာသီကုန်ဆုံးတဲ့အထိမ်းအမှတ် Eid ဘာသာရေးပွဲတော်အချိန်အခါမှာတိမ့်နဲ့ချီပြီးတော့ခိုးလုံနေထိုင်ရာ Rohingya မွတ်စလင်တွေအများစုနေထိုင်တဲ့ Rohingya ဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တချို့ဟာ Bangladesh နိုင်ငံ Cox's Bazar ဒေသတွေကပင်လယ်ကမ်းခြေတစ်ခုစီကိုတွားရောက်ဆင်နွှဲပြီးပျော်ကြတဲ့အချိန်ယာနဲ့ချီတဲ့ Rohingya တွေဖမ်းဆီးထိန်းသိမ်းခံလိုက်ရပါတယ်Eid ပွဲတော်ကျင်းပနေတဲ့ဒုတိယနေ့မှာပဲပင်လယ်ကမ်းခြေမှာ Eid ပွဲတော်ကိုလာဆင်နွှဲတဲ့ Rohingya 450ကျော်ကိုဗုဒ္ဓဘုညာက Cox's Bazar ဒေသတွေကမြို့ဝင်ရောက်စစ်ဆေးချိန်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ Bangladesh ရဲ့ပြောခွင့်ရ Rafael Islam ကဒီကနေ့ကြာသပတေးနေ့မှာ AFP သတင်းဌာနကိုပြောပါတယ်။ Eid ပွဲတော်ကာလ Cox's Bazar ကိုခရီးသည်တန်းနဲ့ချီလာရောက်လဲပတ်နေတဲ့အချိန်မှာလုံခြုံရေးစည်းမျဉ်းစည်းကမ်းတွေတုံ့ပြန်ချထားပြီးစစ်ဆေးနေကြတဲ့အခုလိုဖမ်းဆီးများမိတာလို့လည်းဘင်္ဂလားဒေ့ရှ်ရဲလုံခြုံရေးတွေကပြောပါတယ်။တကယ်တော့ဒီတိမ့်နဲ့ချီတဲ့ Rohingya ဒုက္ခသည်တွေဟာလုံခြုံရေးစစ်ဆေးရေးဂိတ်တွေနဲ့အဆင်ပြေပိတ်ဆို့တားဆီးထားတဲ့သူတို့ခိုးလုံနေထိုင်ရာဒုက္ခသည်စခန်းတွေကနေတရားဝင်ထွက်ခွာခွင့်မရှိပါဘူး။ဒီလိုမျိုးလုံခြုံရေးတင်းကျပ်ထားတဲ့ဒုက္ခသည်စခန်းတွေကနေ Rohingya ယာနဲ့ချီပင်လယ်ကမ်းခြေဘက်ကိုဘလို့တွားရောက်ဆင်နွှဲခဲ့ကြသလဲ။ဘာကြောင့်ဖန်စီထိန်းသိမ်းခံရပါသလဲဆိုတော့ကိုတော့ကုတုပလောင်ဒုက္ခသည်စခန်းမှာနေတဲ့ Rohingya ဒုက္ခသည်ဥအောင်မြိုင်က VOA မြန်မာပိုင်းကိုသူသိထားသမျှအခုလိုပြောပြပါတယ
်စခန်းတီးကြပါလေလိမ့်တယ်ပြောသိရတယ်သူမီသူဟန်နဲ့တွေ့ကြတာပေါ့နော်ဒီစီစစ်စေးရဲ့ဂိတ်ရှိတယ်
ဟုတ်ကဲ့
အခုကအဲစစ်စေးရဲ့ဂိတ်ရဲ့ပွဲနဲ့ဆိုတော့တိတ်မရှိဘူးအဲ့တော့ Cox's Bazar chain ချင်းမှာဒီဒုက္ခသည်စခန်းအတီးတီးကနေဒီမှာကလေးရောသမီးရောအမျိုးသားတွေရောနော်သူတို့တွားပြီးတော့အဲလေတက်နေတာပေါ့နော်ဒီမှာအစ်မကရေကသူတို့တင်းစီတင်းတင်းပြီးတော့တင်းစီစင်တာဆိုတာဒီမှာကုတူပလောင်မှာရင်းနေရရဲ့တင်းစီစင်တာပေါ့နော်အဲ့ဒီကိုပို့ပေးလိုက်တာပါအဲ့ဒီကနေစစင်သူတို့ကိုတက်ဆက်ရစကန်ပေါ့ရှိပါတယ်ကန်အင်ချက်ပေါ့နော်ရကန်ဦးချစမတ်ဆန်ထရဲလို့တဲ့နေဒီလိုတဲ့လဲလို့သိရတယ်
။အခုဆိုရင်တော့ဖန်စီထိန်းထိန်းထားတဲ့ Rohingya ဒုက္ခသည်တွေကို UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးနဲ့စခန်းတာဝန်ရှိတဲ့သူတွေကသူတို့ချုံနောက်ထားတဲ့စခန်းတွေကနေဘတ်ကားတွေနဲ့တွားရောက်ခေါ်ဆောင်နေတယ်လို့လည်းဥအောင်မြိုင်ကပြောပြပါတယ်။တသန်းနီးပါးရှိတဲ့လူကြီးထူထပ်လွန်လာတဲ့ Bangladesh နိုင်ငံတွေကဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေဟာအနှစ်နဲ့ချီပြီးပိတ်လောင်ခံထားရတယ်လို့ဖြစ်နေပါတယ်။သူတို့အတွက်ပညာရေးအလုပ်ကိုင်းခွင်လန်းပျော်ရွှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါလွန်တာမို့ခုလိုမျိုးအစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အစ်ပွဲတော်ကာလမှာရတဲ့နီးလန်းနေနဲ့ကလင်းငယ်လေးတွေအပါအဝင်မိသားစုဝင်တွေနဲ့လူငယ်တွေကအနည်းဝန်းကျင်ကပင်လယ်ကမ်းခြေစီကိုတွားရောက်ခဲ့ကြတာဖြစ်တယ်လို့လည်းဥအောင်မြင့်ကရှင်းပြပါဗျာ
။ကလေးငယ်လာရင်သူတက်တဲ့လူတွေမှာတွားကြလာကြမလွတ်လပ်ဘူးကောနော်။ပြီးတော့ဒီမှာအလော့အဆွေလဲဒီမှာပညာရှင်တွေတွားလာခွင့်ဒါတွေလည်းကျွန်တော်မလွတ်လပ်ဘူး။အဲ့တော့ကိုယ်နဲ့ဒီမှာဒါကတော့လူတွေသဘောတို့ကအပြောချုပ်ချပါမှင်တာပေါ့နော်။ဒီမှာဒုက္ခတဲ့စကင်မှာလည်းဒီမှာ plastic အောက်မှာပဲအမြဲတမ်းဒီမှာနေတယ်ဆိုတော့တက္ကသိုလ်လေးတွဲနေဆိုတော့တွားပြီးတော့ပြ
အခုလိုမျိုးနေထိုင်ခိုးလုံတဲ့စခန်းတွေထဲမှာဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပေမဲ့သူတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်နိုင်ရေးမျှော်လင့်ချက်ကတော့နေပါနေပါတယ်။ Rohingya ဆိုတဲ့အတုံးကိုလက်ခံမထားတဲ့အခုလက်ရှိမှာလည်းဆရာနာသိမ်းခံထားရစေမြန်မာနိုင်ငံဘက်မှာလည်းဒီဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကလည်းနှောင့်နှေးကြံ့ကြာနေစေဖြစ်ပါတယ်ရှင်။